ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တွင်မှတရားမဝင်တစ်ခိုးထုတ်နေတဲ့အဖွဲ့ကိုမြန်မာတပ်မတော်ကဖမ်းဆီးခဲ့တာမှတရုတ်နိုင်ငံသား100ကျော်နဲ့မြန်မာနိုင်ငံသား20ကိုဖမ်းဆီးရမိခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပါတယ်တရုတ်နိုင်ငံသားတွေကိုတစ်ခိုးထုတ်မှုနဲ့ဖမ်းဆီးတာမှာအခုတစ်ချိန်ကတစ်ချိန်နဲ့အများဆုံးလဲဖြစ်ပါတယ်သတင်းပြည်ဆောင်ကတော့ကိုသားညုံကပြောပြပေးမှာပါရှင
်ကာကွယ်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတရားမဝင်တစ်ထုတ်လုပ်မှုမှာပါဝင်လို့ဖမ်းဆီးထားသူတွေထဲမှာတစ်ဖက်နိုင်ငံသားကြား98ဦးမ5ဦးစစ်စပေါင်း122ဦးမြန်မာနိုင်ငံသားကြား4ဦးမ16ဦးတို့ကိုဖမ်းဆီးထားတယ်လို့ပဲဆိုပါတယ်ဘယ်နိုင်ငံသားလဲဆိုတာအတိအကျဖော်ပြမထားပေမဲ့ဒါဟာတရုတ်နိုင်ငံသားတွေပဲဖြစ်ရမယ်လို့ဒေသခံတွေကပြောဆိုပါတယ်ဖန်စီရမိသူတွေထံကနေပြီးတော့ဒီ KIA အဖွဲ့ရဲ့စီးပွားရေးတာဝန်ခံဗိုလ်မှူးချုပ်အဆင့်ရှိတဲ့ဇော်ဘုတ်ထန်းလက်မှတ်ထိုးထားတဲ့တစ်ထုတ်လုပ်ခွင့်ပြုစာကိုလည်းသိမ်းဆည်းရမိတယ်လို့ဆိုပါတယ်။ဒေသခံအကြီးအကဲတူဖြစ်တဲ့ဦးအောင်ခန်းကတော့ဒီကချင်ပြည်နယ်တွင်းတစ်ခိုးထုတ်မှုတွေအများစုမှာဒေသတွင်းကအာဏာပိုင်ရောဒေသခံလက်နက်ကိုင်အဖွဲ့စည်းတွေပါပါဝင်ပတ်သက်မှုများတယ်လို့ VOA ကိုပြောပါတယ်
။ကချင်ပြည်ရဲ့မြောက်ပိုင်းမှာရောရှိတယ်ဒီတောင်ပိုင်းမှာရောအကုန်လုံးအေယာဗူဒီမြေအရှိပိုင်းမှာရောအနောက်ပိုင်းမှာရောအကုန်လုံးရှိပါတယ်။ရှိတာကတော့အကြီးကကတော့တိယုတ်ပြည်ဘက်ကတိယုတ်ပြည်အများဆုံးဖြစ်ပါတယ်ဒီမှာတက်ဆန်ရာတွေနဲ့အမြဲတမ်းပဲဆက်သွယ်ပြီးမှငွေကြီးပေးမှလုပ်နေတဲ့သဘောမျိုးဖြစ်ပါတယ်။အကုန်လုံးဒီမှာဒီလက်နက်ကန်အဖွဲ့အစည်းတွေအကုန်လုံးနဲ့အဆင်ပြေမှာပဲတစ်ထုတ်လို့ရတာဟုတ်။ဒါကြောင့်အကုန်လုံးနဲ့တက်ဆန်ပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့တစ်ဖက်ကျင်းပဲပြီးတော့ဒီထုတ်နေတဲ့အချိန်ကြီးမျိုးတော့မရှိပါဘူး။ဒါကြောင့်အကုန်လုံးစစ်တပ်လက်နက်ကန်ဖွဲ့စည်းပြီးတော့အကုန်လုံးတော့ဆိုင်လိုက်မယ်လို့ကျွန်တော်တော့ဒီလိုပဲသုံးသပ်ပါတယ
်။အရင်ကရောဒီတစ်ခိုးထုတ်တဲ့ကိစ္စတွေမှာဖမ်းဆီးရဲ့ကိစ္စတွေမှာတရုတ်နိုင်ငံသားတွေကိုတလောက်များများပြပြဖမ်းဆီးပူတာတွေမျိုးတွေရှိပါလား
။အဲရှိတော့ရှိပါလေ။အရင်တော့လည်းတစ်ထုတ်တဲ့နေရာမှာဖမ်းဆီးတာတွေရှိတယ်။ပမောနီးနားမှာပမောဘက်မှာလည်းဖမ်းဆီးကြတယ်ရှိပါတယ်တရုတ်နိုင်ငံသားတွေလည်းပါပါတယ်အဲဒါမဲ့အခုလောက်တော့များများဆန်းစားတော့မရှိဘူးပေါ့
တရုတ်ကုမ္ပဏီတွေအနေနဲ့ကချင်းမြောက်ပိုင်းဘက်မှာအခုလိုတစ်ခိုးထုတ်တယ်တစ်ဝင်ထုတ်တဲ့ကိစ္စတွေကဘယ်လောက်ထိကြေပြန့်ရှိလဲဘယ်အချိန်လောက်တည်းကဆ
က်အများကြီးပဲဒီငင်းချမ်းကြီးရရှိတဲ့နောက်ပိုင်းမှာအများဆုံးဖြစ်ပါတယ်အဓိကတရုတ်တွေကအခုဒီတစ်တွေမကဘူးအခုဖက်ကမာတွေ၆စိမ့်နေလဲအများကြီးလုပ်နေတာပဲကုမ္ပဏီတွေကားကြီးကြီးတွေကလောဟထုတ်နေတဲ့အခြေအနေမျိုးဖြစ်ပါတယ်ဒါကြောင့်ဒီတစ်တွေတော့မကပါဘူးဒီကြောက်စင်းတွေပါအခုတူနေတဲ့ဟာမျိုးဖြစ်ပါတယ်အခုဖောင်းခံရတဲ့ဟာမျိုးကြတော့သူတို့အထင်းမှာဘလို့မျိုးအခြေအနေမျိုးရှိတယ်လဲတော့မသိဘူးဒါမဲ့အစင်မပြေတော့အမြဲတမ်းဒီလိုတော့ဖြစ်လာမှာပဲဒါကြောင့်ဟိုလုံကလည်းကျွန်တော်မြင်နေတာတော့အစင်မပြေဆိုအဖားစီးတွေတော့အမြဲတမ်းတွေ့နေကြတာပဲ
ဖန်စီကသူတွေမှာ KIA စီးပွားရေးတာဝန်ခံခွင့်ပြုချက်လက်မှတ်တွေ့တယ်ဆိုတာနဲ့ပတ်သက်လို့တော့ KIA ကချင်လွတ်လပ်ရေးဖွဲ့စည်းဘက်ကတုံ့ပြန်ချက်အတည်ပြုချက်မရသေးပါဘူး။ကချင်ပြည်နယ်တွင်းမြမဆွေရနဲ့ကချင်လက်နက်ကိုင်တွေကြားပစ်ခတ်မှုတိုက်ပွဲတွေမှာနောက်ခံစီးပွားရေးအခြေအနေအထူးသဖြင့်ဒီတစ်ထုတ်လုပ်မှုနဲ့ကြောက်စိမ့်တွင်တူဖို့ရေးလုပ်ငန်းတွေဒစိတပိုင်းပါဝင်ပတ်သက်တယ်လို့ဒေသခံတွေရောလေးလာသူတွေကပါယူဆမှုရှိပါတယ်။အခုလိုဒေသအတွင်းတစ်ခိုးထုတ်မှုတွေကြောင့်သဘောပတ်ဝန်းကျင်ကိုထိခိုက်နေတာမို့လို့ဒါကိုပြင်းပြင်းထန်ထန်အရေးယူကင်တွယ်ဖို့ကချင်လူမှုအဖွဲ့အစည်းတွေဘက်ကလည်းမြန်မာအာဏာပိုင်တွေကိုရောဒေသခံအာဏာရှိတဲ့ဖွဲ့တွေကိုပါမပြတ်တောင်းဆိုနေကြတော့ပါကာကွယ်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ဒီလိုမျိုးတစ်ခိုးထုတ်မှုတွေကိုစစ်တပ်အနေနဲ့နေမြေရှင်းလင်းဆက်ပြီးတော့အရေးယူဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်အခုလိုတစ်ခိုးထုတ်တဲ့ဖွဲ့ကိုဖမ်းဆီးမိတာဟာလေလေကြောင်းကင်းထောက်မှုအရာသတင်းရပြီးတော့တပ်မတော်စစ်ကြောင်းတွေကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာလို့ကာကွယ်ဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ